မြန်မာလူငယ်တွေအနေနဲ့စူဇန်တီထွင်ဖန်တီလူစိတ်နဲ့ပွင့်လင်းလွတ်လပ်တဲ့အတွေးခေါ်တွေကိုလက်တွေ့အကောင့်တဲ့ဖို့ကြိုးစားကြဖို့နဲ့နိုင်ငံမှာစွန့်ဦးတီထွင်တဲ့ယဉ်ကျေးမှုတရားပေါ်ထွန်းလာဖို့အစိုးရပိုင်းကရောနိုင်ငံသူနိုင်ငံသားအလုံးကဝိုင်းဝန်းပူးပေါင်းဆောင်ရွက်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ဒါကတော့ဒီကနေ့ကျင်းပတဲ့ဒုတိယအကြိမ်မြန်မာနိုင်ငံလူငယ်စွန့်ဦးတီထွင်လုပ်ငန်းရှင်များ၏ထိပ်သီးညီလာခံ2019ဖွင့်ပွဲအခမ်းအနားမှာလူငယ်စွန့်ဦးတီထွင်လုပ်ငန်းရှင်တွေကိုဒေါက်အောင်ဆန်းစုကြည်ပြောကြားခဲ့တာပါ။မြန်မာနိုင်ငံမှာလူငယ်တွေစွန့်ဦးတီထွင်လုပ်ငန်းရှင်တွေဖြစ်လာနိုင်ဖို့အတွက်ဘလို့အခြေအနေမျိုးတွေလိုအပ်ပါတယ်ဆိုတာကိုမဆုမွန်ကဆက်ပြီးတင်ပြပါမယ်ရှင်။
ဒီကနေ့ဒီဇင်ဘာလ9ရက်နေ့မှာမြန်မာနိုင်ငံလူငယ်စွန့်ဦးတီထွင်လုပ်ငန်းရှင်များအသင်းကကြီးမှုပြီးဒုတိယအကြိမ်မြန်မာနိုင်ငံလူငယ်စွန့်ဦးတီထွင်လုပ်ငန်းရှင်များ၏ထိပ်သီးညီလာခံတရက်နေပြည်တော်မြန်မာပြည်အပြည်ပြည်ဆိုင်ရာကွန်ဗင်းရှင်းဗဟိုဌာနနှင့်မှာကျင်းပပါတယ်မြန်မာနိုင်ငံတော်ဗဟိုဘဏ်ဥက္ကဋ္ဌအပါအဝင်စီးပွားရေးလုပ်ငန်းရှင်ကြီးတွေနောက်မြန်မာနိုင်ငံလူငယ်စွန့်ဦးတီထွင်လုပ်ငန်းရှင်တွေနဲ့ပြည်တွင်းပြည်ပကအသိပညာရှင်အတတ်ပညာရှင်တွေနောက်တိုင်းဒေသကြီးနဲ့ပြည်နယ်တွေကလူငယ်စွန့်ဦးတီထွင်လုပ်ငန်းရှင်တွေတက်ရောက်ကြပါတယ်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နဲ့ရေရှည်တည်တံ့ခိုင်မြဲတဲ့စီးပွားရေးစနစ်ဖြစ်ဖို့အားလုံးပူးပေါင်းဆောင်ရွက်ကြဖို့နဲ့လူငယ်တွေနဲ့နိုင်ငံသူနိုင်ငံသားအားလုံးရဲ့စိတ်ဓာတ်နဲ့အရေးချင်းမြင့်တင်ဖို့အရေးကြီးတယ်ဆိုတာကိုမိကွန်းပြောကြပါတယ
်ကျမတို့ရဲ့လူငယ်တွေဟာအနာဂတ်နိုင်ငံတော်ရဲ့အရင်းမြစ်တွေဖြစ်ပါတယ်ကျမတို့နိုင်ငံတိုက်ခါရှိရှိတောင်းတင်းခိုင်မာစွာရပ်တည်နိုင်ဖို့စီးပွားရေးတိုးတက်မှုကအရေးကြီးလာပါတယ်လူငယ်အင်အားနဲ့စီးပွားရေးအင်အားပေါင်းပြီးကျမတို့နိုင်ငံကိုဖွံ့ဖြိုးတိုးတက်အောင်လုပ်ကြရမှာဖြစ်ပါတယ်။ကျမတို့မြန်မာလူငယ်တွေဟာစူးစမ်းလူစိတ်တီထွင်ဖန်တီးလူစိတ်ပွင့်လင်းလွတ်လပ်တဲ့အတွေးခေါ်တွေကိုလက်တွေ့အခောင်းတွေပေါ်ပြီးအများအကျိုးအတွက်ကြိုးပမ်းဆောင်ရွက်လိုတဲ့စိတ်ထားတွေရှိကြပါတယ်။ကျမတို့နိုင်ငံမှာစွန့်ဦးတီထွင်ရည်ကျွေးမှုတွေဖြစ်ပေါ်လာစေဖို့အတွက်အစိုးရဘက်အနေနဲ့လည်းပြည်ထောင်စုအဆင့်သာမကတိုင်းဒေသကြီးအစိုးရတွေကပါကိုတိုင်းဒေသမှာရှိကြတဲ့စွန့်ဦးတီထွင်လုပ်ငန်းတွေကိုအားပေးကူညီပံ့ပိုးကြဖို့တိုက်တွန်းပါတယ
်အစိုးရအနေနဲ့လည်းနိုင်ငံမှာအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ရေးအတွက်တွန်းအားပေးလှုံ့ဆော်ပေးလျက်ရှိနေပြီးတော့လူငယ်လုပ်ငန်းရှင်တွေဘက်ကလည်းကိုထုတ်ကုန်တွေကနေအိန္ဒိချင်းအာဆီယံနိုင်ငံတွေရဲ့ဈေးကွက်တွေမှာထိုးဖောက်နိုင်မှုစ조사ကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ
်ကိုစီကထုတ်ကုန်တွေဈေးကွက်ရရှိရေးနဲ့တခြားနိုင်ငံကပစ္စည်းတွေနဲ့ပြည်တွင်းပြည်ပဈေးကိုက်တွေဈေးကွက်တွေမှာရှင်ပြိုင်နိုင်စွမ်းရှိဖို့ကြိုးပမ်းရမှာဖြစ်ပါတယ်။ကိုယ့်ပြည်တွင်းကဈေးကွက်တစ်ခုတည်းမဟုတ်ဘဲအိန္ဒိချင်းနိုင်ငံတွေအာဆီယံနိုင်ငံတွေရဲ့ဈေးကွက်တွေမှာထိုးဖောက်နိုင်ဖို့ရည်မှန်းချက်ထားစ조사ကြမှာဖြစ်ပါတယ်။
နိုင်ငံတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ငွေကြေးဈေးကွက်လက်ညွန်ပေးမှုဆိုတဲ့ 3M လိုအပ်တယ်ဆိုတာကိုလည်းအတိုင်ပင်ခံကအလေးပေးထည့်သွင်းပြောကြားပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးလေလာသုံးသပ်သူစီးပွားရေးပညာရှင်ဒေါက်တာခင်မောင်ညိုဘောကဗေဒကတော့မြန်မာနိုင်ငံမှာလူငယ်တွေဟာကိုယ့်အနာဂတ်ကိုကိုယ်သိဖို့နဲ့စွန့်စားလိုစိတ်တီထွင်လိုစိတ်နဲ့မိမိကိုယ်ကိုအားကိုးလိုစိတ်တွေရှင်သန်နိုင်ဖို့အရေးကြီးတယ်ဆိုတာကိုလည်းအခုလိုသုံးသပ်ပါတယ
်အစကတည်းကဒီလူငယ်တယောက်အနေနဲ့ပြောရရင်စွန့်ဦးတီထွင်လုပ်ငန်းရှင်ဖြစ်ဖို့ကပထမဆုံးလိုအပ်တဲ့ပထမဆုံးအခြေခံကြတဲ့အချက်တခုကပါလဲဆိုတော့ဝန်တန်းမလုပ်ပေးနဲ့ကိုယ့်ခြေတော့ပေါ်လွတ်လွတ်လပ်လပ်ရက်တည်လှူရှားနိုင်တဲ့လုပ်ငန်းရှင်ဖြစ်ချင်တဲ့ဇောပေါ့လေ motivation ဖြစ်ချင်တဲ့ဌာနကြီးမားဖို့ကတော့လိုအပ်ဆုံးပဲ။ကြံတဲ့ဟာတွေကတော့ကိုယ့်အသူဖြစ်သွားတာပဲ။အခက်အခဲကတော့ရှိတာပေါ့။အခက်အခဲကလုပ်ငန်းရှင်ပဲဖြစ်ရှိတယ်။ဟိုတကယ်တမ်းကိုအောင်မြင်ချင်တယ်အောင်မြင်လုပ်ချင်တယ်ဆိုရင်အဲ့ဒီခက်ခဲတွေကသူ့အသူကျော်လွှားနိုင်တာအရေးပဲ။မကျော်လွှားနိုင်တဲ့အကြောင်းမရှိဘူး။အစိုးရကအားကိုးပြီးမှလိုရတဲ့ခါမျိုးဆိုရင်စုံမှုပြီးထွင်လို့သိပြီးတော့ခေါ်တိုက်ဆို။အဲ့တော့ကိုယ့်ဘာသာကိုယ်လာကြိုးစားအားထုတ်ပြီးတော့ဖြစ်လာတဲ့တနေရာရောက်မှအစိုးရကကူညီရတော့ဘာလို့ပေါ့တော့ဒါမျိုးလိုရတဲ့စကလေးအစိုးရကိုအားကိုးပြီးတော့လိုရတာမျိုးပေါ့။ဆရာကိုစုံမှုပြီးထွင်လို့သိပြီးတော့မမြင်ဘူး။အဲဒါတစ်ချက်ပေါ့။နောက်တစ်ခုကတော့အစိုးရအနေနဲ့ကတော့အတိုင်းအစစ်တစ်ခုရောက်ရင်အတိုင်းကတစ်ခုရောက်လို့ရှိရင်ကတော့သူကတော့အဲကူညီတင်းတယ်။ကူညီတင်းတယ်ဆိုတာဟိုစီမင်းစည်းကမ်းပိုင်းဥပဒေပိုင်းပေါ့။ဥမာဖြေလျှော့တင်တာတွေဖြေလျှော့ပေးတာတော့လုပ်ပါကိန်းတာရှိအောင်လုပ်ပေးတာပေါ့လေ။ဟို doing business လို့ဟာမျိုးပေါ့လေ။အဲအဲ့လိုဟာမျိုးလေးတွေလုပ်ပါကိန်းတာရှိအောင်လုပ်ပေးတာ။ဥမာနောက်ကုမ္ပဏီဥတွေမျိုးနောက်တစ်ခါရင်းနှီးမြှုပ်နှံမှုဥတွေမျိုးပေါ့လေ။အဲ့လိုမျိုးတွေကတော့လုပ်ပေးတယ်လို့မြင်တယ်
။ဒီကနေ့စတင်ကျင်းပတဲ့ဒီလိုညီလာခံတွေကနေနောက်ပိုင်းမှာလဲလူငယ်စွန့်ဦးတီထွင်လုပ်ငန်းရှင်တွေအားလုံးနဲ့တွေ့ဆုံဆွေးနွေးနိုင်မယ်။မြမစွန့်ဦးတီထွင်လုပ်ငန်းရှင်များထိပ်သီးညီလာခံတွေလာမယ့်နှစ်တွေမှာဆက်ပြီးတော့ကျင်းပသွားနိုင်မှုနဲ့နိုင်ငံတိုးတက်ရေးမှာအားလုံးကပူးပေါင်းပါဝင်ကြဖို့ကိုလည်းအတိုင်ပင်ခံပုဂ္ဂိုလ်ကတိုက်တွန်းပြောကြားသွားပါတယ်
။ကျမတို့ရဲ့လူငယ်များလေးလေးနက်နက်စဉ်းစားစေချင်ပါတယ်။ကိုယ်နိုင်ငံရဲ့အခြေအနေကဘယ်လိုရှိလဲ။ကဘာကြီးရဲ့အခြေအနေကဘယ်လိုရှိလဲ။ကဘာကိုယ်နိုင်ငံကိုဘယ်လိုမြင်တယ်လဲ။ဘာကြောင့်အဲ့လိုပုံစံနဲ့မြင်လဲ။ ကျမတို့ဟာကျမတို့နိုင်ငံရဲ့ဂုဏ်သိက္ခာတွေမကကျမတို့နိုင်ငံရဲ့ညီညွတ်မှုကျမတို့ရဲ့နိုင်ငံသူနိုင်ငံသားတွေရဲ့တိုးတက်မှုပြင်းမြောက်ဖို့ဘာတွေလုပ်ဖို့လိုလဲဆိုတာအူးချင်းတူးချင်းအနေနဲ့ထက်သွင်းစဉ်းစားပြီးတော့လှုပ်ရှင်လှုပ်ချရကြပါတယ်နောက်ဆုံးကြတော့အနာဂတ်ဆိုတာလူငယ်တွေရှိသွားတာပဲဒါမှမဟုတ်ကျမတို့ရဲ့လူငယ်တွေကိုအားကိုးပါတယ်ကျေးဇူးတင်ပါတယ်
ဒုတိယအကြိမ်မြန်မာနိုင်ငံလူငယ်စုံဦးတီထွင်လုပ်ငန်းရှင်များရဲ့ထိပ်သီးညီလာခံ2008ခုမှာတော့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးတွေမှာတစ်ဖက်တစ်လမ်းကပံ့ပိုးကူညီရန်စတဲ့ရည်ရွယ်ချက်တွေနဲ့ကျင်းပတာလည်းဖြစ်ပါတယ်ရှင်။